ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကာစီနိုလောင်းကစားရုံတစ်ခုကိုတနတ်သမားတစ်ယောက်ကဝင်ရောက်စီးနှင်ပြီးလူအုပ်ကြီးကလောင်းကစားစပွဲတွေကိုမီးရှို့ခဲ့ရမှာမိခိုးတွေကြောင့်အသက်ရှူမွန်းချက်ပြီးလူ36ယောက်ထပ်မံတေဆုံးခဲ့ကြောင်းအာနာဝန်ကပြောပါရယ်လောင်းကစားရုံမှာငွေသားအစားလဲလှယ်ပြီးကစားရတဲ့ chips တွေကိုကျောပေါ်တွေထည့်အပြစ်ထက်ပြီးထွက်ပြေးသွားတဲ့တနတ်သမားရဲ့အလောင်းကိုတော့ဒီကနေ့နဲ့အစောပိုင်းမှာပဲကပ်ရက်ရှိနေတဲ့ဟိုတယ်ထဲမှာတွေ့ခဲ့ကြရတာပါတနတ်သမားကတော့ကိုယ့်ဘက်သာအဆုံးစီရင်သွားပုံရပါရယ်မိခိုးတွေနဲ့မွန်းချက်နေတဲ့အခန်းတွေကအလောင်းတွေကိုမိသားသမားတွေတွေ့ရှိခဲ့ကြပြီးအားလုံးကလည်းမိခိုးတွေကြောင့်အသက်ရှူချက်တေဆုံးခဲ့ရတာဖြစ်တယ်လို့မနီလာမြို့တော်ရဲတပ်ဖွဲ့အကြီးကဲအော်စကာအယ်ပယ်ဒေးကပြောဆိုခဲ့ပါတယ်တေဆုံးသူတွေတဲ့တနက်တန်ရရသူတော့မရှိပါဘူးတက်ခိုက်မှုကြောင့် Resort War Manila အပန်းဖြေဟိုတယ်ကနေညလုံးကလူပေါင်းရာနဲ့ချီထွက်ပြေးခဲ့ကြရမှာဒါစင်နဲ့ချီပြီးထိခိုက်ဒဏ်ရာအနည်းချင်းရခဲ့ကြပါတယ်တက်ခိုက်မှုကအချမ်းဖက်ဝါရီတွေနဲ့ဆက်နွယ်မှုရှိတဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့လည်းရဲတပ်ဖွဲ့ကပြောပါတယ်ဓမြတိုက်လူရဖို့တိုက်ခိုက်တာဖြစ်လိမ့်မယ်လို့ယုံကြည်ရဲ့အကြောင်းလဲအာနာမိုင်တွေကအစောပိုင်းမှာပြောဆိုထားတာပါအင်္ဂလိပ်စကားပြောသူတနတ်သမားဟာဒေါ်လာ 2,600 လောက်တန်ဖိုးရှိတဲ့လောင်းစားရုံမှာငွေစားအစားလဲလဲကစားရတဲ့ chips တွေကိုကျောပေါ်ထဲထည့်ယူပြီးသွားပြီးနောက်ပိုင်းမှာတော့အာနာမိုင်တွေကအားလုံးကိုပြန်လဲသိမ်းဆည်းရမိခဲ့ပါတယ်